မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းစစ်ကောင်စီဘက်ကပြန်လည်တုံ့ပြန်ပြောဆိုပါတယ်။အကူအညီတွေကိုရောက်အောင်ပို့ချင်တဲ့နေရာကိုပို့ပေးဖို့အာမခံထားပေမဲ့အပြင်ကအဖွဲ့အစည်းတွေရဲ့စိတ်ကြိုက်စီမံတာမျိုးကိုတော့ခွင့်ပြုလို့မရဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောပါတယ်။အပြည့်အစုံကိုတော့ကိုငင်းညာကဆက်ပြီးတင်ပြပေးမှာပါခင်ဗျာ။
မြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့ပေါင်းစပ်ညှိနှိုင်းရေးအတွက်စစ်ကောင်စီကလိုအပ်တဲ့ပူးပေါင်းဆောင်ရွက်တာမရှိဘူးလို့မလေးရှားနိုင်ငံသား၏ဝန်ကြီးဒါတုဆရီဆဖူဒင်အဗ်ဒူလာကမနေ့ကပြောဆိုခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုသွားတာပါ။လူ
သားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေမှာကျွန်တော်တို့ရဲ့ဆိုးရရဲ့မူဝါဒအတိုင်းလဲသွားပါ။ကျွန်တော်တို့လည်းသူတို့ရောက်စီခြင်းနေရာပို့စီခြင်းနေရာအကြောင်းလုပ်ပေးမယ်ဆိုတော့လူအာမခံပြီးဖြစ်တယ်။ဆိုတော့တချို့နေရာတွေမှာတော့အဲသူတို့အနေနဲ့တော့ကိုယ်တိုင်ပေါ့နော်။ဟိုကြီးကြပ်လုံဆောင်စီခြင်းနဲ့ပေါ်ရှိတယ်။နိုင်ငံတကာမှာလည်းအဲ့ဒီလိုမျိုးမရှိပါဘူးဗျာ။အခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကတော့ဒါရခိုင်ရတဲ့ကိုယ်နေတော်ကြီးဖြစ်တယ်။ဥပမာအနေနဲ့ကျွန်တော်တို့ဂျပန်နိုင်ငံကူညီတဲ့အကူအညီတွေပေါ့။ဒီပေါ်ဖောင်ဒေးရှင်းအဲ့ရနေကူရရကူစာနေကူရရှိတယ်။ဒဲအီယိုတွေကိုပို့ပေးပါ။ဒဲဒီတော့ပို့မယ်။တောင်းပို့ပေးနိုင်ခဲ့တယ်။တောင်းပို့လည်းပို့ပေးခဲ့တယ်။လက်တွေ့လည်းလောက်ဆောင်နေပြီဖြစ်တယ်။ကိုဗစ်အစီအစဉ်မှာလည်းဒီအတိုင်းပဲဖြစ်ပါတယ်။အဲကျွန်တော်တို့အနေနဲ့ကတော့ဒီနားတော့ဆိုးရရဲ့ကြီးကြပ်မှုပေါ့နော်။ဒီတော့ဒီဥပဒေလိုက်တော့ဦးပြီးတဲ့အခွင့်ဒီဌာနရဲ့အောင်းမပါဝင်တဲ့အခွင့်ရဲ့အဲကြီးကြပ်မှုတွေပဲကျွန်တော်တို့ဒါဆက်လက်လောက်ဆောင်ပြီးတော့မှာဖြစ်ပါတယ်။
လူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့မြန်မာအလို့အဖွဲ့ကိုဖွဲ့စည်းခဲ့ရမှာနိုင်ငံတကာကြက်ချိန်ဤအဖွဲ့နဲ့အာဆီယံနိုင်ငံတွေကအရက်ဖက်အဖွဲ့အစည်းတွေပါဝင်ကြဖို့ချမှတ်ခဲ့ပေမဲ့လည်းလိုအပ်တဲ့ပူးပေါင်းဆောင်ရွက်မှုတွေမရခဲ့ဘူးလို့မလေးရှားနိုင်ငံသား၏ဝန်ကြီးကဆိုပါတယ်နိုင်ငံတကာအဖွဲ့အစည်းတွေကအဓိပ္ပာယ်ရှိရှိအလို့မှာပို့ပြီးပါဝင်ဖို့လိုလားပါတယ်လို့မစ္စတာဆာဖူဒင်အဗ်ဒူလာကပြောပါတယ်ဒါနဲ့ပတ်သက်ပြီးဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပြောဆိုပါတယ်
နိုင်ငံတကာမှာမြန်မာနိုင်ငံမှာပေါ့နော်အဲသူတို့နိုင်ငံပါဝင်ခေနိုင်ငံမှာမဆိုလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေဟာလက်ရှိဖြစ်နေတဲ့ရှိနေတဲ့ကျွန်တော်တို့ဒါအစိုးရရဲ့စီမံခန့်ခွဲမှုနဲ့ပူးပေါင်းဆောင်ရွက်ရတာဖြစ်ပါတယ်အဲသူတို့အာဆီယံကျွန်တော်တို့ဒီအာဆီယံအကူအညီပေးရေးရှိမှာမဟုတ်ပါဘူးပြည်내နေရာတွေမှာလည်းအလုပ်ပါပဲကျွန်တော်တို့အနေနဲ့လက်ရှိမှာနိုင်ငံတကာအဖွဲ့အစည်းတွေရှိတယ်ကုလသမဂ္ဂအားရှိတဲ့လူကြီးဆက်လို့အခွင့်အရေးမျိုးတွေရှိတယ်ကျွန်တော်ပူပေါင်းဆောင်ရွက်နေရရှိတာကိုတွေ့နိုင်ပါတယ်ဒီမှာမဟုတ်ခဲ့တဲ့ဒါသူရဲ့ပြင်ပအာဂျင်ဒါတွေနဲ့လှုပ်ဆောင်လို့တော့မရဘူးလို့ပဲပြောနေပါ
ဒေသန္တရအရင်းမြစ်တွေကနေတိကျတဲ့သတင်းအချက်အလက်တွေရရှိရေးဘေးဒဏ်ခံပြည်သူတွေရဲ့အတန်ကိုနားထောင်ရေးနဲ့တာဝန်ခံမှုပွင့်လင်းမြင်သာမှုနဲ့အကဲဖြတ်ကြီးစုနိုင်ရေးအတွက်မူပေါင်းချမှတ်ရေးတွေဟာတိုးတက်အောင်လုပ်ရမယ့်နယ်ပယ်တွေဖြစ်ကြောင်းလဲမလေးရှားနိုင်ငံသားရဲ့ဝန်ကြီးကထောက်ပြသွားပါတယ်။အကူအညီပေးရမှာမျက်နှာလိုက်မှာခွဲခြားဆက်ဆံမှာတွေကိုပူပန်ကြောင်းလဲသူကပြောပါတယ်။ရံပုံငွေမရှိတာနဲ့ပဋိပက္ခဒဏ်ကိုခံကြရသူတွေတကယ်လိုအပ်ချက်အတိုင်းအကူအညီတွေပေးနိုင်ရေးတို့ဟာစိန်ခေါ်ချက်တွေဖြစ်တယ်လို့လည်းပြောပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့လူသားချင်းစာနာမှုအကူအညီတွေကိုနေဆက်ဒေသအဖွဲ့အစည်းတွေကတဆင့်ပေးပို့ဖို့တောင်းဆိုထားပါတယ်
။အစိုးရရဲ့ကျွန်တော်တို့အားကြီးဆွဲထားတဲ့မူဝါဒတွေရှိမှာပေါ့ဗျာ။သူကရေးဆွဲထားတဲ့မူဝါဒတွေရှိတဲ့လုပ်ငန်းစဉ်တွေရှိတယ်။အဲဒီလုပ်ငန်းစဉ်ကိုကြီးပြပြီးမှလုပ်ချင်တာမျိုးတွေရှိတယ်။လုပ်ချင်တာမျိုးတွေရှိတယ်။ဒါတွေကတော့ဒီပြည်အစိုးရမှကျွန်တော်ဖွင့်ပြတာမရှိပါဘူး။နေရာကိုအမိခံပြီးတော့ကျွန်တော်လက်နက်ကန်ဒါတောင်းပေါင်းရနေတဲ့အခွင့်အရေးတွေကိုအပို့ချင်တဲ့အနေထားမျိုးတွေရှိတယ်။ဒါတွေကတော့နိုင်ငံမှာလက်ခံနိုင်တဲ့အနေထားမရှိတဲ့အနေထားပဲဖြစ်တယ်လို့ပြောလို့ရပါတယ်။
မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့စစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုတော့မလေးရှားနိုင်ငံသားဝင်ကြီးရဲ့ပြောဆိုချက်တွေအပေါ်စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုသွားတာပါခင်ဗျာ။